အစ္စရေးအနေနဲ့အရတားတွေကိုအကာအကွယ်ပေးရေးကြိုတင်ဆောင်ရွက်မှုတွေလုပ်ပြီးအပြန်အလှန်ပစ်ခတ်မှုတွေအတွင်းအရတားတွေမထိခိုက်အောင်လုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ကြံနေမှာတိုက်တွန်းပါတယ်။အမေရိကန်ကအရှေ့လေဘန်ပဋိပက္ခပိုကျေပြတ်မလာအောင်တားဆီးဖို့ဆက်ကြိုးပမ်းနေတယ်လို့လေဘနွန်ပြဿနာအတွက်တန်တမာရေးအဖြေရှာဖို့ကြိုးပမ်းနေချိန်မှာခုလိုပြောတာပါ။ဒါဟာဂါဇာနဲ့လေဘနွန်မှာမကြာသေးခင်ကအစ္စရေးတိုက်ခိုက်မှုတွေအတွင်းထိခိုက်သေးဆုံးမှုအများပြားရှိခဲ့တဲ့နောက်ရက်သားတွေမထိခိုက်ရေးဟာတိတ်ကိုအရေးကြီးကြောင်းသတိပေးလိုက်တာဖြစ်ပါတယ်။ Israel စစ်တပ်ကတော့သူတို့ဟာအကြမ်းဖက်နှုတ်ရှမ်းမှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။ Lebanon ရဲ့အနာဂတ်ဟာပြည်သူတွေလက်ထဲမှာပဲရှိပြီးပြင်ပကဝင်ဆုံးဖြတ်ပေးလို့မရကြောင်းလည်းပြောပါတယ်။ Lebanon မှာသမရမရှိတဲ့အခုဆိုနှစ်နှစ်ထဲရောက်လာပြီဖြစ်ပြီးခေါင်းဆောင်ရှိနေဖို့တိတ်အရေးကြီးတဲ့အတွက်ခေါင်းဆောင်ကိုကိုယ်တိုင်ရွေးချယ်ဖို့ Laos မှာရောက်နေတဲ့နိုင်ငံရေးဝန်ကြီးဘလင်ကင်ကသတင်းတောက်တူကိုပြောပါတယ်။ American ကာကွယ်ဝန်ကြီး Lloyd Austin ဟာချစ်စပရီနေကအစ္စရေးကာကွယ်ဝန်ကြီးနဲ့ Lebanon ကအစ္စရေးထိုးစစ်ဆင်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ Pentagon စစ်ထောင်လာချုပ်ကပြောပါတယ်။